မြန်မာစစ်ကောင်စီကဖမ်းထားတဲ့အမေရိကန်နိုင်ငံသားတရင်တော့2ဦးကိုချက်ချင်းပြန်လွှတ်ပေးဖို့အာဆီယံနိုင်ငံတွေမှာခီးလှက်နေတဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်ကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာလှည့်လည်စွာပြောဆိုခွင့်ကိုတိုက်ခိုက်ခံနေရတယ်လို့လည်းသူကပြောပါတယ်ဒေတာရင်းကိစ္စရပ်တွေမှာအာဆီယံရဲ့ဥဆောင်မှုအပါအဝင်တခြားကိစ္စတွေကိုအာဆီယံခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့ဒုတိယဝန်ကြီးဝန်ဒီရှာမန်ကဘန်ကောက်မြို့တော်ကနေတယ်လီဖုန်းကတဆင့်လုပ်တဲ့ဇင်းစာရှင်းလင်းပွဲတွင်အဲ့လိုပြောသွားတာပါကိုယ်တိုင်တက်ရောက်တင်ယူခဲ့တဲ့ကိုဇော်ဝင်းလိုင်ကဆက်တော့ပြပါမယ်
အရှိတောင်အရှဒေသမှာအာဆီယံရဲ့အခန့်ကဏ္ဍဟာအရေးပါကြောင်းပြသတဲ့အနေနဲ့ရောဒေတာရင်းကိစ္စရပ်တွေကိုအာဆီယံခေါင်းဆောင်တွေနဲ့ဆွေးနွေးဖို့အတွက်ပါဒေတာရင်းနိုင်ငံတွေကိုခီးလက်နေတဲ့အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးဝင်းဒီရှာမန်ကဒီကနေ့ဘန်ကောက်မြို့ကတဆင့်သတင်းတောက်တွေနဲ့တယ်လီဖုန်းကနေသတင်းသာရှင်းလင်းပွဲပြုလုပ်ပြီးသူ့ဖြည့်စင်ကိစ္စကိုရှင်းပြခဲ့တာပါ VOA မြန်မာဌာနအပါအဝင်နိုင်ငံတကာသတင်းတောက်တွေရဲ့မေးခွန်းတွေကိုဒုဝန်ကြီးရှာမန်ကပြန်လည်ဖြေကြားခဲ့တာမှာလက်တလောနိုင်ငံတကာမှာထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံကစီအနာသိမှုကိစ္စနဲ့အဲ့ဒီရဲ့နောက်ဆက်တွဲအကြမ်းဖက်မှုတွေမြန်မာပြည်သူအများပြအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတာတွေကြောင့်ကြုံတွေ့နေရတဲ့စာနာမှုဆိုင်ရာအခက်အခဲတွေကိုအလေးပေးပြောကြားခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားသတင်းတောင်2ဦးဖြစ်ကြတဲ့ကမာရွတ်မီဒီယာကကိုနေတံမောင်နဲ့ Frontier မြန်မာသတင်းဌာနကအက်ဒီတာတဦးဖြစ်သူ Daniel Fanstar တို့ကိစ္စကိုလည်းဒုဝန်ကြီးကထည့်သွင်းပြောကြားခဲ့ပါတယ
်။
မြန်မာစစ်တပ်အနေနဲ့ဖမ်းဆီးထားတဲ့အမေရိကန်သတင်းတောက်2ယောက်စလုံးကိုအ мян ဆုံးပြန်လွတ်ပေးဖို့တောင်းဆိုပါတယ်။သူတို့2ယောက်စလုံးပြန်လည်လွတ်မြောက်ပြီးသူတို့မိသားစုတွေထံကိုပြန်မရောက်မချင်းသူတို့လွတ်မြောက်ရေးအတွက်ကျွန်တော်တို့ထောက်လျှောက်တောင်းဆိုသွားမှာပါ။အာဆီယံခေါင်းဆောင်အနေနဲ့တွေ့ဆုံတဲ့အခါတိုင်းမှာလည်းဒီသတင်းတောက်2ယောက်ပြန်လွတ်ရေးသက်ဆိုင်ရာအာဆီယံအဖွဲ့ဝင်နိုင်ငံအသီးသီးဆောင်ရွက်ပေးကြဖို့ကျွန်မတိုက်တွန်းခဲ့ပါတယ်။တိုင်းပြည်တစ်ခုကြွယ်ဝချမ်းသာနိုင်ရေးလွတ်လပ်ပြီးတော့အမိခိုကင်းတဲ့သတင်းဌာနတွေတည်ရှိဖို့လိုအပ်ပါတယ်။မြန်မာစစ်တပ်ကသတင်းနောက်တွေကိုဖမ်းဆီးပြီးတော့သတင်းမီဒီယာအပေါ်အကြမ်းဖက်လှုပ်ဆောင်နေတာဟာဘလို့မှလက်ခံနိုင်စရာမရှိတဲ့လုပ်ရဖြစ်ပါတယ်
။မြန်မာနိုင်ငံမှာရှိတဲ့အမေရိကန်တန်ယုံကပြီးခဲ့တဲ့မေလ24ရက်နေ့မှာကိုနေတာမောင်ကိုအွန်လိုင်းကတဆင့်စကားပြောခွင့်ရခဲ့ပေမဲ့သူ့အတွက်ဥပဒေအကျိုးဆောင်ငှားဖို့ကိစ္စကိုတော့ဆောင်ရွက်ခွင့်မရသေးဘူးလို့လဲဒုဝန်ကြီးရှာမန်ကပြောပါတယ်။ Daniel Fanstar နဲ့ကတော့အခုချိန်ထိအဆက်အသွယ်မရသေးဘူးလို့ပြောပါတယ်။ဒုဝန်ကြီးရှာမန်ဟာထိုင်း၊ကမ္ဘောဒီးယားနဲ့အင်ဒိုနီးရှားနိုင်ငံတွေကိုရောက်ရှိစဉ်အဲ့ဒီနိုင်ငံတွေကခေါင်းဆောင်တွေနဲ့တွေ့ဆုံပြီးမြန်မာအရေးကိစ္စကိုဆွေးနွေးခဲ့တယ်လို့ပြောပါတယ
်။ I also continue to urge immediate action to end the humanitarian crisis in Burma and underscore the need to push the military regime to end violence.
မြန်မာနိုင်ငံမှာလက်တလောရင်ဆိုင်နေရတဲ့စာနာမှုဆိုင်ရာအခက်အခဲတွေအဆုံးသတ်ရေးအတွက်အ мян ဆုံးလှုံ့ဆော်ပေးကြဖို့ကျွန်မအနေနဲ့တိုက်တွန်းပြောဆိုခဲ့ပါတယ်စစ်တပ်အနေနဲ့သူ့ရဲ့အကြမ်းဖက်လုပ်ရက်တွေချက်ချင်းရပ်တန့်မှုမတရားဖမ်းဆီးထားတဲ့သူတွေကိုချက်ချင်းပြန်လွှတ်ပေးဖို့နဲ့မြန်မာနိုင်ငံကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်လှုံ့ဆော်ရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ
်မြန်မာနိုင်ငံမှာအယတအဆိုးရလက်ထက်အာဏာပြန်အပ်ပြီးအနာဂတ်ဒီမိုကရေစီနိုင်ငံတော်တည်ဆောက်နိုင်ရေးအင်ဒိုနီးရှားနိုင်ငံရဲ့ဆောင်ရွက်ပေးခဲ့မှုတွေအတွက်ကျေးဇူးတင်ကြောင်းနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီနဲ့တွေ့ဆုံစဉ်မှာပြောကြားခဲ့တယ်လို့ဆိုပါတယ်။သူဒီကနေ့ရောက်ရှိနေတဲ့ထိုင်းနိုင်ငံမှာဝန်ကြီးချုပ်ပရာယုတ်ချန်အိုချာနဲ့တွေ့ဆုံစဉ်မှာလည်းမြန်မာအရေးကိစ္စကိုထက်သွင်းဆွေးနွေးခဲ့တယ်လို့ဒုဝန်ကြီးရှာမန်ကပြောပါတယ်။မြန်မာနိုင်ငံကိုလက်နက်တင်ပို့ရောင်းချမှုပိတ်ပင်ရေးကိစ္စကုလသမဂ္ဂဆုံးဖြတ်ချက်မှာထက်သွင်းမဲ့ကိစ္စနဲ့ပတ်သက်လို့အာဆီယံဘက်ကကန့်ကွက်တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့သတင်းတော်တဦးကမေးတာမှာဒီကိစ္စဟာဆွေးနွေးဆောင်ရွက်နေတဲ့ကာလဖြစ်တာကြောင့်သူ့အနေနဲ့ကြိုပြီးတစုံတရာမပြောလို့ကြောင်းတန်တမာရေးကိစ္စတွေဟာအချိန်ယူဆောင်ရွက်ရလေရှိကြောင်းပြန်လည်ဖြေကြားခဲ့ပေမဲ့မြန်မာအရေးနဲ့ပတ်သက်လို့အချက်၅ချက်ပါအာဆီယံရဲ့ပုံသဘောတူညီချက်ကိုအမေရိကန်ပြည်ထောင်စုကထောက်ခံကြောင်းဒုဝန်ကြီးဝင်းဒီရှာမန်ကပြန်လည်ဖြေကြားခဲ့ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်ပါ